တရုတ်နိုင်ငံတောင်ပိုင်းရှန်ဇန်မြို့ကဈေးအတွင်းမှာပုတ်ထုနေ့ကမိလာမှုဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးလူ16ဦးသေဆုံးခဲ့ရတာနဲ့ပတ်သက်လို့သက်ဆိုင်ရာအရာရှိတွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒေသတွင်းပစ္စည်းတွေရောင်းချတဲ့ရွန်ဂျန်ဈေးမိလောင်ထားတဲ့အပြည့်အစည်တွေကနေမိသားသမားတွေကနောက်ထပ်အလောင်းတစ်ခုထပ်မံတွေ့ရှိခဲ့တဲ့အတွက်သေဆုံးသူစုစုပေါင်း16ဦးဖြစ်သွားတာလို့တရုတ်အစိုးရသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။သေဆုံးသူအလုံးဟာဈေးတွေကဆိုင်ကန်းလေးခုထဲမှာတွေ့ရှိတာလို့မြို့နယ်မိသားဌာနပြောခွင့်ရပုဂ္ဂိုလ်ကတရုတ်ရုံးမြေတန်ကြားသတင်းဌာနကိုပြောပါတယ်။ဧရိယာမီတာ1000ပတ်လည်ရှိတဲ့နေရာကိုမိသားသမားတွေကနှစ်နာရီလောက်အကြာမှငိမ့်သက်လိုက်နိုင်တယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြထားပါတယ်။မိလောင်မှုအတွင်းဒဏ်ရာရသူ5ဦးကိုတော့ဆေးရုံမှာကုသပေးနေတယ်လို့ဆိုပါတယ်။